ကမ္ဘာတဝန်းကြီးမားတဲ့ပြည်ပခနဲ့စစ်ပွဲတွေရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံအခြေအနေကိုလည်းအလေးတူရှုမှတ်ထားဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာကြီးတစ်ခုလုံးဆိုးရတဲ့အကြမ်းဖက်မှုမီးတောက်မီးလျံတွေအဝိုင်းခံရချိန်မှာမြန်မာနိုင်ငံအတွင်းကပြင်းထန်တဲ့ရက်စက်မှုမီးတောက်တွေကိုလည်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြစ်ပယ်မှတ်ထားဖို့ကုလသမဂ္ဂထွေထွေညီလာခံကိုသူပြောဆိုမှာဖြစ်တဲ့အကြောင်းတွန်အန်ဒရူးစ်က X လူမှုကွန်ရက်မှာရေးသားထားပါတယ်။စစ်ကောင်စီပေါ်ကြီးမားတဲ့အဆက်ဆက်ရှိရှိအရေးယူနိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့လည်း X လူမှုကွန်ရက်မှာသူကရေးသားထားပါတယ်။ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့အစဉ်ခံစာကိုတွန်အန်ဒရူးစ်ကတင်သွင်းမှုရှိပြီးအစဉ်ခံစာမတင်သွင်းခင်လူမှုကွန်ရက်မှာကြိုတင်ရေးသားထားတာပါ။မြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေရရှိနေတဲ့မြမရေနံတဘာဝဓာတ်ငွေလုပ်ငန်း MOG အပါအဝင်မြမစစ်ကောင်စီတာဝန်ရှိသူတွေကိုပို့ပြီးတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ရှိပြီးစက်တင်ဘာလအမေရိကန်လွှတ်တော်ထွန်လန်တိုးစ်လူ့အခွင့်အရေးကော်မရှင်ကြားနာပွဲမှာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကတိုက်တွန်းခဲ့ပါတယ်ရှင်။